မြန်မာနိုင်ငံမှာလူခွေရီချိုးဖောက်ခဲ့တဲ့မြန်မာအစိုးရနဲ့စစ်တပ်ကိုဖိအားပေးရယူဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေကတွေ့ဆုံပြီးကရင်တိုင်းရင်းသားတွေခံစားနေရတဲ့အခြေအနေကိုတင်ပြခဲ့တဲ့အကြောင်းကင်ကိုယ်စားလှယ်ဘက်ခေါင်းဆောင်တို့ဖြစ်တဲ့ဗိုလ်ချုပ်နဒါပုံမြာကပြောပါတယ်။အမေရိကန်ရောက်ကရင်တိုင်းသားတွေစုဝေးပြီးအမေရိကန်လွှတ်တော်အစိုးရရှိမှအင်အားပြစုဝေးခဲ့တဲ့ပွဲကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကိုကြီးမြတ်ရဲ့တင်ပြချက်ကိုနှားဆင်ကြည့်ပါခင်ဗျာ
။တနက်ကင်ပြည်ပခါတွေဖြစ်ပွားနေတာအနည်း80ကျော်ရှိနေပြီဖြစ်တဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေရဖို့အတွက်အမေရိကန်အစိုးရအနေနဲ့ဖိအားပေးကူညီဖို့ပြည်ရင်တိုင်းသားတွေဥဆောင်တဲ့အင်အားပြစုဝေးပွဲတစ်ခုကိုဇူလိုင်လ22ရက်နေ့တနင်္လာနေ့မှာအမေရိကန်လွှတ်တော်ရှိမှပြုလုပ်ခဲ့ပါတယ်။အဲဒီအခမ်းအနားမှာမိန်ကွန်းပြောကြားခဲ့ပြီးအမေရိကန်နိုင်ငံသားကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ပြည်ရင်ကိုယ်စားလှယ်အဖွဲ့ကိုဥဆောင်သူတဦးဖြစ်တဲ့ဗိုလ်ချုပ်နဒါပုံမြာကVOA ကိုအခုလို့ပြောပါတယ်
I want to talk to the international community about our people and also not only the suffering of our people are going through genocide and ethnic cleansing
အဲ့ဒါကအတိုင်းအဝိုင်းကိုကျွန်တော်တို့လူတွေအကြောင်းပြောပြချင်ပါတယ်ကျွန်တော်တို့လူတွေဒုက္ခတွေခံစားနေရတာမကလူမျိုးတုံးတက်ပြတ်တာလူမျိုးစုအလိုက်ရှင်းလင်းတာခံနေရပါတယ်ဒါကြောင့်ကျွန်တော်တို့လူမျိုးတွေရဲ့ဒုက္ခတွေကို American အစိုးရနဲ့နိုင်ငံအတိုင်းအဝိုင်းကိုလာပြီးပြောပြတာပါကျွန်တော်တို့လူကျင်တာကလွတ်လပ်ခွင့်democracy နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလိုချင်တာပါနိုင်ငံတစ်ခုအနေနဲ့အတိအမှတ်ပြမခံရပေမဲ့တခြားလူတွေကကျွန်တော်တို့ကိုအတိအမှတ်ပြစေချင်ပါတယ
်အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကတုံ့ပြန်မှုကလည်းကောင်းမွန်ပြီးမြန်မာအစိုးရကိုဆက်လက်ဖိအားပေးဖို့အရေးယူတန်းခတ်ဖို့နဲ့ပြည်ရင်တိုင်းသားတွေကိုလည်းဆက်လက်ကြံ့ကြံ့ခံရင်ဆိုင်ဖို့တိုက်တွန်းသွားမယ်လို့ဗိုလ်ချုပ်နဒါပုံမြာကပြောပါတယ
် So and also we encourage our people to be persistent as well freedom is not free
ကျွန်တော်တို့လူတွေကိုကြံ့ကြံ့ခံရင်ဆိုင်ဖို့တိုက်တွန်းပါတယ်။လွတ်လပ်ခွင့်ကလကားမရပါဘူး။ကျွန်တော်တို့ဆက်လက်လှုပ်ရှားရပါမယ်။လူတွေကိုဆက်လက်တွေ့ဆုံပြီးတနည်းတော့လွတ်လပ်ခွင့်ရမှာပါ။အမေရိကန်အစိုးရအနေနဲ့မြန်မာအစိုးရကိုဆက်လက်ဖိအားပေးစေလိုပါတယ်။အရေးယူတန်ခတ်ဖို့နဲ့ထောက်ပံ့ကူညီမှုတွေမလုပ်ဖို့နဲ့လူခွေချိုးဖောက်မှုတွေရပ်တန့်စေဖို့ပါ။စစ်ရာဇဝတ်မှုကျူးလွန်တဲ့စစ်ဗိုလ်ချုပ်တွေကိုလည်းနိုင်ငံရာဇဝတ်တရားရုံးကိုတရားစွဲဆိုတင်ပို့တာတွေလုပ်စေချင်ပါတယ်။
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုနိုင်ငံတကာကစောင့်ကြည့်နေပြီးတနိုင်ငံလုံးဆိုင်ရာအပြည့်အခက်ရစဲရေးစာချုပ် NCA မှာလက်မှတ်ထိုးထားတဲ့ပြည်ရင်မျိုးသားအစည်းအရုံး KNU အဖွဲ့ဟာလည်းတရားဝင်ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်ဖို့ရည်ဆိုင်ထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေပြီးတော့ NCA ဟာလည်းအလုံးမဖြစ်ဘူးလို့အခုလိုစူဝေးပွဲမှာတက်ရောက်မိန်ကွန်းပြောကြားခဲ့တဲ့မင်းနီဆိုတာပြည်နယ်ကပြည်ရင်လူငယ်တဦးဖြစ်တဲ့ Thomas Chu ကပြောပါတယ်
။ However, I can show you that the NCA is not workingIt is failing. What is it?
ဒါပေမဲ့လည်းကျွန်တော်ပြောနိုင်တာက NCA ကအလုံးမဖြစ်ပါဘူး။ကြာဆုံးနေပါပြီ။ဘာလို့လဲ။ဘာလို့ NCA ကကြာဆုံးနေရတာလဲ။ဒေတာကန်တွေပညာရေးကျန်းမာရေးတွေပိုရပြီးတော့သူတို့ဘဝတွေတိုးတက်ကောင်းမွန်ဖို့အခွင့်အရေးတွေမရပဲစန့်ကျင်ဘက်တွေဖြစ်နေပါတယ်။စီးပွားရေးစီမံကိန်းတွေလာလုတဲ့အတွက်ရေးတွေအသိမ်းခံရပါတယ်။ဒေတာကန်တွေကသူတို့ပတ်ဝန်းကျင်မှာဘာတွေဖြစ်နေတယ်လဲဆိုတာသိတာမသိကြပါဘူး။သာဟာအကြောက်တရားတွေကိုဖြစ်စေပါတယ်လို့ပြောသွားတာပါအပြည့်ရရေးလက်မှတ်ထိုးထားတဲ့အဖွဲ့ရင်းနဲ့လည်းမြမတက်မတော်ဟာစာချုပ်ကိုချိုးဖောက်ပြီးမြေပြင်မှာတိုက်ပွဲတွေဖြစ်ပွားတာမျိုးရှိတယ်လို့တိုင်းရင်းသားတွေစီးလုံးဖို့ကြိုးပမ်းခဲ့တဲ့အပြည့်ရစာချုပ်ဟာလည်းတိုင်းရင်းသားတွေအကြားသွေးကွဲအောင်လုပ်တယ်လို့ဖြစ်နေတယ်လို့ NCA ကဆုံးရတဲ့အကြောင်းကိုပြောခဲ့တဲ့ Thomas Chu ကသူ့မိန်ကွန်းထဲမှာပြောသွားပါတယ်အခုလိုကရင်တိုင်းရင်းသားတွေသွေးစီးညီညွတ်ရေးအင်အားပြစုဝေးတာဟာ2018ခုနှစ်ကလေးကစခဲ့တာမှာဒီနှစ်ဟာတတိယအကြိမ်ရောက်ဖြစ်ပြီးအင်အား4500လောက်တက်ရောက်ခဲ့ပါတယ်။ကရင်အင်္ဂလိပ်နှစ်ဘာသာနဲ့မိန်ကွန်းတွေပြောကြခဲ့သလိုကရင်ရိုးရာအကတွေလည်းကခဲ့ကြပြီးသချင်းတွေလည်းပြီးဆိုခဲ့ကြပါတယ်ခင်ဗျာ။